Democratic Party ကိုစားပြုသမရာလောင်းဒုသမရာဟောင်းဂျိုးဘိုင်ဒန်ဟာဖလော်ရီဒါပြည်နယ်ကသူ့အဆိုအဖျင်းသမရာရွေးကောက်ပွဲအနိုင်ရရှိရေးမှာအထူးအရေးပါတဲ့ခရိုင်တစ်ခုမှာအင်္ဂါနေ့ကမဲဆွယ်စည်းရုံးခဲ့ပါတယ်။ဖလော်ရီဒါပြည်နယ်မှာဒုတိယလူဦးရေအများဆုံးဖြစ်တဲ့ Broward ခရိုင် Pembroke Pines အရက်ကကကြီးရွယ်ကိုခေရတစ်ခုမှာအင်္ဂါနေ့လယ်ပိုင်းကလုပ်တဲ့မဲဆွယ်ပွဲတွင် Mr. Biden ကဒီခရိုင်ဟာရွေးကောက်ပွဲကိုအဆုံးဖြတ်ပေးမှာဖြစ်တယ်လို့ပြောခဲ့ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကဒီခရိုင်မှာဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကသမ္မတဒေါ်နယ်ထရမ့်ကိုနှစ်မဲတမဲအသာနဲ့အပြတ်အသတ်အနိုင်ရခဲ့တာပါ။ဒါပေမဲ့လည်းဖလော်ရီဒါပြည်နယ်တစ်ခုလုံးမှာတော့သမ္မတထရမ့်ကအနိုင်ရခဲ့ပါတယ်။သမ္မတထရမ့်ကလည်းတနင်္လာနေ့တုန်းကဖလော်ရီဒါပြည်နယ်ဆန်မီနိုခရိုင်ကလေးစည်းတစ်ခုတွဲမှာမဲဆွယ်ပွဲကြီးတစ်ခုလုပ်ခဲ့ပါတယ်။လွန်ခဲ့တဲ့၄နှစ်သမ္မတရွေးကောက်ပွဲတုန်းကအဲ့ဒီခရိုင်မှာအရေးအတွက်4000တောင်မပြည့်တဲ့မဲအရေးအတွက်အပါနဲ့သမ္မတထရမ့်အနိုင်ရခဲ့တာပါဒီမဲဆွယ်ပွဲဟာ COVID-19 ရောဂါနဲ့သမ္မတထရမ့်ဆေးရုံတက်ခဲ့ရပြီးကြတဲ့ကဆိုရင်ပထမဆုံးမဲဆွယ်ပွဲဖြစ်ပါတယ်အင်္ဂါနေ့ကတော့အကြိမ်နဲ့ပြန်ကြားရမယ့်ပြည်နယ်တစ်ခုအဖြစ်လိလာသူတွေယူဆထားတဲ့ Pennsylvania ပြည်နယ်မှာသမ္မတထရမ့်မဲဆွယ်ဆေးရုံခဲ့ပါတယ်ဒီပြည်နယ်ဟာဒုသမ္မတဟောင်းဘိုင်ဒန်ရဲ့မွေးစားတိပြည်နယ်ပါမကြာသေးခင်ကကောက်ယူထားတဲ့လူလူသဘောထားစစ်တမ်းတွေကိုဖျန်းများချယူထားတဲ့ရလဒ်အရာကတော့ဖလော်ရီဒါမှာရောပင်ဆယ်ဗေးနီးယားမှာပါမစ္စတာဘိုင်ဒန်ကအသာရနေပါတယ်